သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကဘာကူလာတမကအဖွဲ့ကြီးရဲ့80ကြိမ်မြောက်အထွေထွေညီလာခံကြီးဟာမကြခင်စတင်တော့မှာဖြစ်ပါတယ်။ဒါကြောင့်တန်အမတ်ကြီးဦးကျော်မိုးထွန်းကိုကဘာကူလာတမကအဖွဲ့ကြီးရဲ့80ကြိမ်မြောက်အထွေထွေညီလာခံမှာမြန်မာနိုင်ငံကိုစားပြုပြည်သူကိုယ်စားလှယ်အဖြစ်ဆက်လက်လက်ခံအသိအမှတ်ပြုရေးဩစတြေးလျရောက်မြန်မာတွေကနေဒါအမေရိကန်နဲ့တောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေကစက်တဘာ6ရက်နေ့ကစပြီးတောင်းဆိုဆန္ဒပြနေကြပါတယ်။ဘာကြောင့်အခုလိုတောင်းဆိုနေကြလဲဆိုရင်မြန်မာနိုင်ငံမှာပြည်သူတွေခံစားနေရတဲ့ဒုက္ခဆင်းရဲတွေစစ်ကော်မရှင်ရဲ့ရက်စက်ရုပ်မာမှုတွေကိုကဘာကြီးကိုသိစေခြင်းနေကြလို့ပါပဲဒီလိုသတင်းစကားတွေကိုတော့တန်အမတ်ကြီးဦးကျော်မိုးထွန်းကပြည်သူတွေကိုစားကဘာကသိအောင်ပြောပြပေးနိုင်တယ်လို့လဲပြည်တွင်းပြည်ပမှာရှိနေတဲ့ပြည်သူတွေကပြင်းပြင်းပြပြယုံကြည်ထားကြပါတယ်ဦးကျော်မိုးထွန်းကိုNLD အရက်သားအစိုးရလက်ထက်2020ပြည့်နှစ်စက်တဘာ5ရက်မှာဂျနီဘာမြို့ကနေနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂရုံးမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးအဖြစ်ခန့်အပ်ခံခဲ့ရတာပါ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဦးကျော်မိုးထွန်းဟာအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်ပြီးတော့ဒီမိုကရေစီအစိုးရဖြစ်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကနေလက်သုံးချောင်းထောင်ကပြက်ပြက်တတရက်တီပြောဆိုခဲ့ပါတယ်အာဏာသိမ်းစစ်တပ်ဟာသူတို့ကိုဆန့်ကျင်တဲ့ဦးကျော်မိုးထွန်းကိုထုတ်ပယ်ကြောင်းတင်ညာခဲ့ပေမဲ့လည်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကတော့အတိအမှတ်မပြုဘဲဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးအဖြစ်သုံးနှစ်ဆက်တိုက်ခန့်အပ်ထားတာပဲဖြစ်ပါတယ်။ဦးကျော်မိုးထွန်းကိုတန်အမတ်အဖြစ်ဆက်လက်ရှိနေခြင်းဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြမအရေးပေါ်ပြက်ကွက်မှုတွေကိုတန်အမတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအစည်းအဝေးတွေမှာထောက်ပြအစီရင်ခံနေပြီးမြမပြည်သူတွေခံစားနေရတာနဲ့ပတ်သက်ပြီးအလေးထားဖို့နှောဆော်ပြောကြားခွင့်ရှိနေပါတယ်။ဩစတြေးလျနိုင်ငံမဲပုံးမှာဆန္ဒပြရခြင်းရဲ့ရည်ရွယ်ချက်ဟာဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာဆက်လက်ခန့်အပ်ထားရင်ဆရာနာရှင်ကျင်းပမဲ့အတုအယောင်ရွေးကောက်ပွဲကိုစတင်ရင်းနဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ရည်ရွယ်ပြီးလုပ်တာလို့ AMDM Australia Antaya Myanmar Dictatorship Movement မှာဦးစောဝင်းမောင်ကပြောပါရင်ဦးစောဝင်းမောင်ဟာဦးကျော်မွန်ထွန်းမြန်မာနိုင်ငံလုံးဆိုင်ရာတပ်အမတ်ကြီးအဖြစ်ဆက်လက်တည်ရှိနိုင်ရင်း Australia နိုင်ငံမဲဘုံကလှုပ်ရှားမှုကမ်ပိန်းတွေရဲ့ဦးဆောင်သူတွေထဲကတဦးလည်းဖြစ်ပါတယ်ဒီကမ်ပိန်းရဲ့အဓိကတောင်းဆိုချက်နဲ့ပတ်သက်ပြီးဦးစောဝင်းမောင်ကအခုလိုပြောပြပါတ
ယ်။အဓိကတောင်းဆိုချက်ကတော့ကျွန်တော်တို့ဦးကျော်မိုးထွန်းကိုပြည်သူရဲ့အစ်စ်အမန်အတန်ပေါ့နော်ပြည်သူရဲ့ကိုစားပြုနိုင်ငံတော်အတိုင်းအမြန်ကောင်စီဒေါ်ဆန်းစုကြည်ရဲ့တရားဝင်အစိုးရကခန့်အပ်ခဲ့တဲ့ကျွန်တော်တို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကိုဒီအခုလာမဲ့နှစ်တွေမှာလဲကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာတမကြီးဖြစ်ဆက်လက်ခံထားပေးဖို့ကိုကျွန်တော်တို့လူတို့အင်အားပေါ့နော်ပြည်သူလူတို့ကတနိုင်ငံလုံးပြည်တွင်းကောပြည်ပကောကျွန်တော်တို့တခဲနဲ့ထောက်ခံနေတယ်ဆိုတာကိုပြကျင်တာအဓိကဖြစ်ပါတယ်ခင်ဗျာဒီဟာကိုပြဖို့အတွက်ကကျွန်တော်တို့နိုင်ငံအသီးသီးကတနေတဲ့တစ်ချိန်တည်းတရက်ထဲကျွန်တော်တို့စက်တင်ဘာ20ရက်နေ့မှာ Global Campaign အနေနဲ့ကျွန်တော်တို့ဆန္ဒပြဆိုပြီးတော့လူတူရဲ့ထောက်ခံမှုကိုပြဆိုသွားမှာဖြစ်ပါတယ်ခင်ဗျာ
တန်အမတ်ကြီးဦးကျော်မိုးထွန်းရဲ့ကုလသမဂ္ဂနေရာဆက်လက်တည်မြဲရေးဟာတန်တမန်ရေးတိုက်ပွဲတရံဖြစ်လာတာကြောင့်ဦးကျော်မိုးထွန်းနေရာဆက်လက်တည်မြဲဖို့အရင်နှစ်တွေကထပ်ထောက်ခံမှုပြတာဖို့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကတိုက်တွန်းနေကြပါတယ်စစ်တပ်ရဲ့အကြမ်းဖက်လုပ်ရတွေနဲ့ပတ်သက်ပြီးတော့ကဘာကတိအောင်ကုလသမဂ္ဂဆင်မြင့်ကနေတဆင့်ပြောပေးနေတဲ့ဦးကျော်မိုးထွန်းရဲ့နေရာကိုသာဆုံးရှုံးသွားခဲ့ရင်ဆရာနာရှင်ရဲ့အတုအယောင်ရွေးကောက်ပွဲကိုပါကဘာကအတိအမှတ်ပြုသွားနိုင်တဲ့အနေရရှိတယ်လို့ဆိုပါတယ်။ဒီလအတွင်းမှာပြုလုပ်တဲ့ကုလသမဂ္ဂအထွေထွေညီလာခံကိုပြစ်မှတ်ထားပြီးအာဝါ UN Ambassador ဦးကျော်မိုးထွန်း The True Voices မြန်မာဆိုတဲ့စွန့်ပုတ်နဲ့ပြုလုပ်သွားကြမှာဖြစ်တယ်လို့ဆိုပါတယ်။အထူးသဖြင့်ကမ္ဘာကောင်းဆောင်နေစုဝေးမဲ့စက်တဘာ20ရက်နေ့ကို Global Action Day အဖြစ်သတ်မှတ်ပြီးတော့ပြည်သူတွေရဲ့အတန်ကိုထုတ်ဖော်ပြောဆိုသွားမယ်လို့လဲဦးစောဝင်းမောင်ကပြောပါရယ် အမေရိကန်နိုင်ငံနယူးယောက်မြို့မှာနေထိုင်တဲ့နယူးယောက်စီးတီးဘာမစ်ကွန်မြူနတီ NYCB ရဲ့ဦးဆောင်သူဦးနေတင်မြင့်ကတော့ဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာဆက်ရှိနေစေခြင်းတဲ့အကြောင်းအရင်းနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ။
အကြီးဦးကျော်မိုးထွန်းကဆက်လက်တည်ရှိဖို့ဖြစ်ပါတယ်။အာဘာကြောင့်အရေးကြီးတယ်လဲဆိုရင်အာကျွန်တော်တို့ဒီຫນွေဦးတော်လိုင်းအာကျွန်တော်စဖြစ်တာပေါ့နော်။ဘာကြောင့်လဲဆိုတော့2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့စစ်ကစစ်ချမ်းပဲအုပ်စုကမတရားအာဏာသိမ်းပြီးရဲ့နောက်မှာကျွန်တော်ຫນွေဦးတော်လိုင်းစတင်ပေါက်ဖွားလာခဲ့တယ်။အဲအဲ့ဒီຫນွေဦးတော်လိုင်းပေါက်ဖွားခြင်းနဲ့တူတန်တမာရေးစစ်မြစ်မှာပေါ့အာဖေဖော်ဝါရီလ26ရက်နေ့မှာလက်သုံးချောင်းထောင်ပြီးနော်တန်တမာရေးစင်မြင့်ပေါ်မှာကုလသမဂ္ဂစင်မြင့်ပေါ်မှာပြည်သူတွေနဲ့တသားတည်းရပ်တည်ခဲ့တဲ့ဒါတမချီဥကြုံမုံထုံဖြစ်တယ်။ဒါကြောင့်ဒီတန်တမာရေးစင်မြင့်မှာပေါ့အာသူရှိမှဖြစ်မယ်။ဘာကြောင့်လဲဆိုတော့ဒီ၄နှစ်ကျော်၅နှစ်တာကာလပတ်လုံးမှာစစ်ကြမ်းတဲ့အုပ်စုကပေါ့မတရားလဲအာဏာသိမ်းထားတယ်။နော်ဒါအပြင်ပေါ့လေဥပဒေနဲ့လောက်ရက်တည်းနော်ဥပဒေနဲ့လောက်ရက်တည်းကိုသူကတွင်တွင်ချိုးပေါက်နေတယ်။မတရားနော်ဘုံချက်တပ်ဖြတ်မှုတွေအာရွာလုံးမိရှုံမှုတွေเนาะအာတက်ကြီးရွယ်အိုကလေးသူငယ်ပါမချမ်းအားလုံးကိုပေါ့အာဟိုငါ့ကိုမထောက်ခံရင်ငါရန်သူဆိုပြီးတော့အာတုတ်တင်ရှင်းလင်းနေတာတွေစတဲ့ဖြစ်ပေါ့လေနောက်တစ်ခုကအာကျွန်တော်တို့အနည်းတူကဘုံချက်တက်ဖြတ်မှုတွေမှာဒီဘာသာရေးဆောက်ဦးပါမချမ်းเนาะနောက်ဆုံးပေါ့ကလေးသူငယ်တွေရဲ့ချောင်းပါအဆုံးဆေးရုံအဆုံးအားလုံးကိုဘုံချက်တက်ပြတ်မှုတွေကိုတမ္ပတိအုံးဦးစုံမိုးထုံတာပေါ့လေဒီအချက်လက်ပေါင်းများစွာနဲ့တော့တိတိကျကျနိုင်ငံတကာစင်မြင့်ပေါ်မှာပြက်ပြက်တတသူအာရက်တီပြောကြားခဲ့တယ်ပြောကြားခဲ့တဲ့ခါမှာအခုဆိုရင်၄နှစ်ကျော်၅နှစ်ကာလရှိပြီဒါကြောင့်ကျွန်တော်ပြန်မနိုင်ငံရဲ့ကတိအရှိအချင်းတွေကိုနိုင်ငံတကာအတန်းဝန်းနဲ့တဏ္ဍမအတန်းဝန်းတွေတည်ဖို့အတွက်ဒီတမကြီးဥချုံမောထုံးကဒီတဏ္ဍမရေးစင်မြစ်ပေါ်မှာရှိမှဖြစ်မှု
စစ်ကောင်စီဟာဒီနှစ်မှာလည်းအရင်နှစ်တွေနှီးတူကိုယ်စားလှယ်တဦးကိုဆေးလွတ်မှာဖြစ်ပေမဲ့ဥချုံမောထုံးသာလဲကုလမှာဆက်ရှိနိုင်ရေးစူးစမ်းလှုပ်ဆောင်သွားမယ်လို့သူကပြောပါတယ်တမ္ပတိဥချုံမောထုံးကုလမှာဆက်ရှိဒီမှာသာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကိုနိုင်ငံတကာကအစိုးရတွေသိအောင်ထုတ်ဖော်ပြောကြားနိုင်မှာလို့ဦးနေတီမြင့်ကဆိုပါတယ်ကုလသမဂ္ဂရဲ့သဘောတဘာဝအရာအထွေထွေညီလာခံနှစ်စဉ်ကျင်းပတိုင်းအဖွဲ့ဝင်193နိုင်ငံဟာသူတို့ရဲ့ကိုစားပြုလူစည်ရင်းကိုတစ်နှစ်တစ်ခါပြန်တင်ရတာဖြစ်ပါတယ်ဒီလိုအကြံပြုလျှောက်လာတွေကိုတော့ UNGA Credentials Committee ကုလအထွေထွေညီလာခံရဲ့အရေးအချင်းစစ်ကော်မတီကနေပြန်လည်ဆန်းစစ်ပေးရတာပါအဲ့ဒီကော်မတီမှာအဖွဲ့ဝင်9နိုင်ငံပါပြီးအထွေထွေညီလာခံရဲ့တဘာပတိကအကြံပြုဆုံးဖြတ်လေးရှိပြီးတရုတ်ရုရှားနဲ့အမေရိကန်တို့ကတော့အမြဲလိုလိုပါတတ်တဲ့အဆင့်အလာရှိပါတယ်။ကျန်နိုင်ငံတွေကိုတော့ဆက်ဆံရေးကောင်းမွန်ပြီးဗတ်မလိုက်ပဲမျက်မြတ်တတဆုံးဖြတ်တတ်တဲ့နိုင်ငံမျိုးကိုရွေးချယ်လေးရှိပါတယ်။ကော်မတီထဲမှာဘယ်နိုင်ငံတွေပါလဲဆိုတာကိုကြိုတင်အသိပေးတာမျိုးမဟုတ်ပဲလှုပ်ဝက်ထားတတ်ပါတယ်။အရေးအချင်းစစ်ကော်မတီကနေဘယ်သူတွေကိုလက်ခံနဲ့ဘယ်သူတွေကိုတော့ငင်းပယ်တယ်ဆိုတဲ့အကြံပြုချက်တွေထွက်လာရင်များသောအဖြစ်အထွေထွေညီလာခံကတခဲနဲ့အတိအပြုကြရင်တော့တနိုင်ငံကကန့်ကွက်ခရင်မဲခွဲဆုံးဖြတ်ပေးဖို့အဲ့ဒီနိုင်ငံကတောင်းဆိုနိုင်ပါတယ်။ဒီနေရာမှာမြန်မာဟာတခြားနိုင်ငံတွေနဲ့မတူဘဲအာဏာသိမ်းခံထားရတဲ့ဖြစ်စဉ်ကြောင့်ရှုပ်ထွေးတဲ့အခြေအနေလည်းရှိနေပါတယ်။အမျိုးသားညီညွတ်ရေးအစိုးရဘက်ကဥကြုံမုထွန်းကိုကုလသမဂ္ဂဆိုင်ရာတန်အမတ်ဖြစ်ဆက်လက်တည်ရှိဖို့နမဲစရင်တင်သွင်းတယ်လို့အနာသိစစ်ကောင်စီဘက်ကလည်းမြန်မာကိုစားပြုဆိုပြီးတော့သူတို့ရဲ့လက်အောက်ကတပ်အမတ်တယောက်ဆေလွတ်လေးရှိပါတယ်။ဦးကျော်မိုးထွန်းသာကုလမှာဆက်ရှိနိုင်ရင်မြန်မာပြည်သူတွေအတွက်အတန်ထွက်ပေးနိုင်မှာဖြစ်ပြီးတော့စစ်ကောင်စီကတင်သွင်းတဲ့ကိုစလဲကိုသာကုလသမဂ္ဂမှာနေရာပေးလိုက်မယ်ဆိုရင်ဖြစ်လာမယ့်အကျိုးဆက်တွေနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကအခုလိုပြောပါတယ်။
ကျန်ဖတ်ဆဲဥစုကတော့တို့ရဲ့ကိုယ်စားလှယ်ကိုအာဒီနေရာမှာကျွန်တော်တို့ခံရရှိနိုင်မှုပေါ့နော်အများအဆင်ဆက်တာစ조사ခဲ့တာဖြစ်ပါတယ်အခုမှမဟုတ်ပါဘူးเนาะအဲဒါပေမဲ့လည်းအခုချိန်အထိတော့ဒါအဲတာမတ်ကြီးကပဲဒီနေရာကိုဆက်လက်ပြီးတော့ရရှိနေတဲ့သဘောဖြစ်တယ်ဒါကလည်းမှန်ကန်တဲ့ကုလသမဂ္ဂရဲ့မှန်ကန်တဲ့ဆုံးဖြတ်ချက်လို့ပဲကျွန်တော်တို့ကတော့အဲနားလေတယ်ဘာဖြစ်လို့လဲဆိုတော့အဲကျန်ဖတ်ဆဲဥစုရဲ့ကိုယ်စားလှယ်ကိုသာထားလိုက်မယ်ဆိုရင်ဒါကြောင့်မနိုင်ငံမှာရှိတဲ့ပြည်သူတွေအတန်ကိုအပြေးပိုင်ပိတ်လိုက်တဲ့သဘောဖြစ်သွားပါလိမ့်မယ်အခုတော့ဒါတာမတ်ကြီးကတဆင့်မြန်မာနိုင်ငံကပြည်သူတွေရဲ့အတန်းကိုအဲကဘာကနောက်ပြီးတော့ UN ကအကြားပိုင်ခွင့်ရှိနေသေးတယ်ကြားနေသေးတယ်သိနေမြင်နေသေးတယ်လို့ပြောလို့ရပါတယ်အဲအဲ့လိုမဟုတ်ဘဲနဲ့တာမတ်ကြီးကဒါကျွန်တော်တို့နေရာမှာဒါချမ်ပတ်ဆဲဥစုရဲ့ကိုယ်စားလှယ်ကိုဒါကျွန်တော်တို့ နေရာပေးလိုက်မယ်ဆိုရင်เนาะ UR မှာတကယ်ကိုမူတာဝါရတွေကျွန်တော်တို့ဒီအချက်အလက်မှားတွေပေါ့เนาะ mis information နဲ့ disinformation တွေဒါတွေနဲ့ပြည့်ပြီးတော့အလေအညာတွေကိုသာလဲကြားရမှာဖြစ်ပြီးတော့တကယ်မြန်မာပြည်သူတွေရဲ့ less တကယ်ရှင်တွေကအသံတွေတကယ်အမှန်ဖြစ်ပြအမှန်ကန်တွေကိုဒါလုံးဝမြင်ရကြားရတော့မှာမဟုတ်ပါဘူးเนาะအဲ့တော့ဟို UR မှာရှိတဲ့နိုင်ငံတွေနောက်ပြီးတော့ကောင်းဆောင်တွေအနေနဲ့ဒါကိုတေချာစဉ်းစားစေချင်ပါတယ်။မြန်မာပြည်သူတွေရဲ့အတန်ကိုဒီတိုင်းပဲဆက်ရှိနေစေချင်လား။ဒါမှမဟုတ်မြန်မာပြည်သူတွေရဲ့အတန်ကိုလုံးဝအပြေးပိုင်ပိတ်လိုက်ချင်တာပေါ့နော်။မြန်မာပြည်သူတွေရဲ့အတန်ကိုအကဘာကကြားချင်သေးတယ်လို့ဆုံးဖြတ်မယ်ဆိုရင်တော့တမကြီးဦးကျော်မိုးထုံးကိုတာလျင်ဆက်လက်ပြီးတော့ကျွန်တော်ထားရှိရမှာဖြစ်ပြီးတော့မြန်မာပြည်သူတွေကိုလုံးဝအတန်ကိုလုံးဝမကြားချင်တော့ဘူးမြန်မာပြည်သူတွေဘာဖြစ်ဖြစ်ငါတို့ဘာမှမဆိုင်ဘူးမြန်မာပြည်သူတွေရဲ့အတန်ကိုလုံးဝအပြေးပိုင်ပိတ်လိုက်တော့မယ်လို့စဉ်းစားမယ်ဆိုရင်တော့ဒါဟာအချမ်းပတ်ဆေးဥစုရဲ့ကိုယ်စားလှယ်ကိုဒါခန့်အပ်လိုက်မယ်ဆိုရင်တော့ဒီပုံစံအတိုင်းဖြစ်သွားမှာဖြစ်ပါလိမ့်မယ်
။ကုလသမဂ္ဂလုံခြုံရေးကောင်စင်မှာအမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်တဲ့တရုတ်နဲ့ရုရှားတို့ဟာစစ်ကောင်စီကိုထောက်ခံမှုပေးနေတာကြောင့်ဦးကျော်မိုးထွန်းရဲ့ယာရုဆလတ်ထမ်းဆောင်ခွင့်အတွက်ပြည်သူတွေစိုးရိမ်နေကြပါရဲ့။ဦးကျော်မိုးထွန်းကုလသမဂ္ဂမှာဆလတ်တာဝန်ထမ်းဆောင်ခွင့်ရရှိရေးဟာမြမဒီမိုကရေစီရေးအတွက်တင်ကေဒတခုသာမကပဲနိုင်ငံတကာဥပဒေနဲ့လူအခွင့်ရေးစံနှုန်းတွေအတွက်ပါအရေးပါတဲ့ကိစ္စရပ်တစ်ခုဖြစ်နေတာပါဒီသတင်းဆောင်ပါကိုကျမစင်းကတင်ဆက်ပေးထားပါတယ်ရှင
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင်းမားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင
် SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ